ရခိုင်မြောက်ပိုင်းကစစ်ဘေးဒုက္ခသည်စခန်းတွေမှာစာနယ်ရိက္ခာထောက်ပံ့မှုတွေနှေးပါးလာနေတာကြောင့်စစ်ဘေးဒုက္ခသည်တွေစာဝတ်နေရေးအခက်ကြုံနေရတယ်လို့ဒုက္ခသည်တွေကပြောနေပါတယ်စစ်ဘေးဒုက္ခသည်တွေအနေနဲ့နေရပြန်ဖို့ခက်ခဲနေတဲ့အပြင်အစိုးရရဲ့ထောက်ပံ့မှုတွေလည်းပုံမှန်မရှိတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကပြောရေးကိုပြောပါတယ်ဒီကြောင့်ရန်ကုန်ကပြည်ပွဲတရင်ကိုကူးစံက ှုတွေမရှိသလောက်နှဲပါလာနေတာကြောင့်စာဝတ်နေရေးအခက်ကြုံရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။ရေသိတောင်မြို့နယ်မှာကံပြင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းလူကယ်ပြန်ကထောက်ပံ့တဲ့ဆန်ရိခတွေလည်းမရတော့သလိုအဖွဲ့အစည်းတွေလာရောက်ထောက်ပံ့တာတွေလည်းမရှိတော့တာကြောင့်စာဝတ်နေရေးအခက်ကြုံရတယ်လို့ရေသိတောင်မြို့နယ်ကလူမှုကွန်ရက်တမကိုကျော်မင်းခိုင်ကပြောပါတယ်။
အဲ့တော့အခုဒီကြံပြီးဒုက္ခသည်စခန်းကဒီအစိုးရကထောက်ပံ့တဲ့ဒီဆန်စနေခါဟိုတနေ့မျိုးစိနှလုံးကိုလေသူတို့ကမရတာတော်ကြပြီအကြိုက်ကြိုက်ပေါ့တော်လေးကြိုက်ပေါ့အခုဒီ ACIC ကလေသူကထောက်ပံ့ငွေတင်မရတော့ရိခတ်တင်မရတော့သူတို့ကကိုဟကိုရုံးကန်နေရတာဖြစ်တယ်အခုဒီကုန်စည်နှုန်းတွေတက်တဲ့အခါမှာသူတို့ကဒီသူတို့ဝင်ဝင်နဲ့ဟိုရှာရတာနဲ့ဒီကိုဟကိုလောက်ရတာနဲ့ဆိုတော့အဆင်မပြေကြဘူးဟိုဘယ်လိုမှလိမ့်မမီတဲ့အနေထားတစ်ခုပေါ့ဟုတ်ကဲ့
လက်ရှိအချိန်ထိရသေးတော်မျိုးနယ်မှာအကြောင်းမျိုးမျိုးကြောင့်နေရက်မပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်2000ဝန်းကျင်ရှိနေသေးတယ်လို့ပြီးခဲ့တဲ့လကုန်ပိုင်းလောက်ကစစ်ဘေးဒုက္ခသည်တွေနေထိုင်တဲ့စခန်းအနီးဝန်းကျင်မှာစစ်ကောင်စီတပ်ဖွဲ့တွေလာရောက်နေထိုင်ကြတာကြောင့်စစ်ဘေးဒုက္ခသည်3000နဲ့မနည်းတခြားနေရာကိုပြောင်းရွှေ့နေထိုင်ကြရတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဒါ့အပြင်ပုံနာကျုံမျိုးနယ်ကစက်မှုဇုံစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လည်းထောက်ပံ့ငွေတစ်နှစ်ကိုလူတစ်ယောက်အတွက်800ကျပ်သာရရှိတာကြောင့်လက်ရှိကုံစင်းနှုံးနဲ့နေထိုင်စားတောက်ဖို့ခက်ခဲနေကြတယ်လို့လည်းစခန်းတာဝန်ခံဦးကျော်တန်းကပြောပါတယ်
။နောက်အဖွဲတွေကပေးတာလည်းမရှိဘူး။နောက်ကြောင်းဝင်လာတဲ့အဖွဲတွေကလည်းမရှိဘူးခင်ဗျာ။မရှိဆိုတော့ကျွန်တော်တို့ဟာပဲတယ်လို့ WFP ကပေးတဲ့ငွေနှမ်းပေးကျွန်တော်တို့တန်းတတာသတ်သွင်းနေရတယ်ဆိုတော့တကယ်အခက်ကြီးကျွန်တော်တို့ပြည်စည်းမှာရောက်နေတယ်
။ဒါ့အပြင်မြေပုံမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်စခန်းတွေဟာလည်းအစိုးရအတိမတ်ပြုထားတဲ့စစ်ဘေးဒုက္ခသည်စခန်းမဟုတ်တာကြောင့်စာနယ်ဇင်းကထောက်ပံ့မှုတွေမရတာနှစ်နဲ့ချီနေပြီလို့စညင်းစစ်ဆောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
။ဟုတ်ပါပါလေကျွန်တော်တို့စစ်ဆောင်စခန်းထဲမှာကြာစာနယ်ဇင်းကကြာကိုကလုံးလုံးလေးအဆင်မပြေနှစ်နှစ်ကျော်လောက်ရှိပြီဗျ။မရှိဘူးဗျကျွန်တော်စနင်းရယ်စစ်တရရယ်ပြီးတော့အခုဟိုဟာကုံသွားရယ်ဟိုဟာကိုင်းရယ်တခါမှဟိုဟာပြမဖူးစည်းတွေမရှိဘူးဗျ။ကျွန်တော်နိုင်ငံခြားလူရှင်တွေပြီးပြီးဒီမိဘလူရှင်တွေမရက်တင်နေရတာမသိဘူးဗျအစကအတိမမပြူလို့ပြောပြီးတော့ကျေစီလောက်ထားတာပဲရှိတယ်ဗျသူကကိုယ့်အကူရက်တည်ပြီးတော့ဟာနီးစက်ဟိုဟာလောက်ကန်ရှာပြီးတော့ရက်တင်နေရဗ
ျလက်ရှိရခိုင်ပြည်နယ်မှာလုံချိုရေးစိုးရင်ရတာကြောင့်နေရက်ပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်8000နီးပါးရှိနေပါသေးတယ်ဒါ့အပြင်ရခိုင်လက်နက်ကင်အေအေဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေတယ်လို့အချိန်မီတိုက်ပွဲဖြစ်ပွားလာနိုင်တဲ့အခြေအနေရှိနေတာကြောင့်ဒေသခံတွေနဲ့အဖွဲ့အစည်းတွေရဲ့ခီးသွားလာရေးတွေကိုကန့်သတ်မှုတွေရှိနေပါတယ်ခင်ဗျာ